Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇူလိုင်လ26ရက်ကြာတာပတိနေ့နံနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 40 50ပြည့်စုံကဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုနံနက်ခင်းအစီအစဉ်တာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်ကြောစံသားပါသမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဒုတိယအကြိမ်ပြစ်စမကိစ္စရွှေ့ဆိုင်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတတို့ဟာကုန်သွယ်ရေးအငင်းပွားမှုနဲ့ပတ်သက်လို့သဘောတူညီမှုပြရရရှိသွားကြပါပြီအင်္ဂါဂျူမှာဆန်းငံ့ရေးတွေရှိနေတယ်လို့စိတ်ပံပညာရှင်တွေကြေညာလိုက်ပါတယ်ဒီလိုနောက်ဆုံးရဖြစ်တဲ့သတင်းတွေကိုကိုကျော်ကျော်သိနေအတူကြေညာမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြေညာပြီးတဲ့နောက်နားဆင်ကြမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
A few months back, I traveled to Burma and Bangladesh to visit with at least some of the 700...
American Nengenjai Wunyitana Ma Jinpare Nengenjaga Bazaayi Lula Kwen Domi Sanyan Nilagama USAID Ipoye GK Mark Green Yoja Tuara Pipare Terino Agutin Sete Kama Apisa Wun Nasin Jaba Me Era Bien Adi Nilagam Jinpare Nia Nima Vepilo De Kachene Rohingya Doka Dari Dwe Sudambo Echao ဆိုရင်ဝေယမြန်မာနိုင်ငံကလူ့ကွင်းရေးချိုးပေါက်ခံရသူတွေရဲ့အခွင့်အရေးဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့အမေရိကန်အောက်လွှတ်တော်ကြားနာပွဲတင်နောက်ပြီးရာနဲ့ချီတဲ့လူတွေပျောက်ဆုံးနေစေဖက်ကမျိုးကမြေပြိုမှုအခြေအနေစတာတဲ့တင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ပတ်စင်ကဏ္ဍတွေဖြစ်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ပြည်ယုံကြည်ရာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားကောင်ဆောင်ဗလာဒီမာပူတင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုဟာလာမယ့်နှစ်အထိမဖြစ်နိုင်သေးဘူးလို့အင်ဂျူရာကကြေညာလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲရုရှားဝင်ဆက်ခဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းရေးအရာရှိရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုပြီးပြည့်စုံတဲ့အထိသမ္မတဒေါ်နယ်ထရမ့်ကဆန်းငန်းကျင်တယ်လို့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တန်ကပြောကြားလိုက်ကြပါ။2014ကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားသိမ်းပိုက်မှုအပေါ်အစီအမံပြုဖို့ရွေးချက်မရှိဘူး။ဒီခရိုင်းမီးယားကျွန်းဆွယ်ကိုယူကရိန်းအစိုးရလည်းပြန်အပ်တဲ့အထိရုရှားအပေါ်စစ်ပွဲတွေတံခါးမှုတွေဆက်လက်ထားရှိမယ်လို့အမေရိကန်အစိုးရရဲ့ကြေညာချက်ထွက်ပေါ်လာချိန်မှာပဲထိပ်ပြီးဆွေးနွေးပွဲရွှေ့ဆိုင်မှုသတင်းလည်းပေါ်ထွက်လာတာဖြစ်ပါတယ်။ရုရှားဘာသာစကားကိုအသုံးပြုတဲ့ခရိုင်းမီးယားကိုရုရှားကျူးကျော်သိမ်းပိုက်တာဟာနိုင်ငံတစ်ခုရဲ့နယ်နိမိတ်ကိုဗန်နိုင်ငံကမှအင်အားသုံးအပြောင်းလဲမလုပ်ရဘူးဆိုတဲ့ဒီမိုကရေစီနိုင်ငံရဲ့အခြေခံနိုင်ငံတကာမူဝါဒကိုချုပ်ဖောက်အန်ထုတ်မှုဖြစ်တယ်လို့နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဆိုပါတယ်။ဝန်ကြီးပွန်ပီယိုကြေညာချက်ဟာထရမ့်ပူတင်ဟဲလ်စင်ကြီးထိပ်ကြီးစင်ကြီးဝဲအပါအဝင်ကမ္ဘာပြည်ထောင်တွေကိုအထက်လွှတ်တော်နိုင်ငံများဆက်ဆံရေးကော်မတီမှကြားနာမှုမလုပ်ခင်သေးရင်ပေါ်ထွက်လာတာလည်းဖြစ်ပါတယ်ခင်
အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတတို့ကြားကုန်သွယ်ရေးဆိုင်ရာငြင်းပွားမှုကိုဆွေးနွေးပြောဆိုကြဖို့နဲ့အဲဒီကာလအတွင်းနောက်ထပ်ကုန်သွယ်권ချမှတ်တာမျိုးတွေမလုပ်ကြဖို့သဘောတူလိုက်ကြပါပြီ။အမေရိကန်သမ္မတနဲ့ EU ဥက္ကဋ္ဌတို့ရင်းပြီးတော့မှ၃နိုင်နီးပါးကြာဆွေးနွေးကြပြီးတဲ့နောက်အခုလိုသဘောတူလိုက်ကြတဲ့အကြောင်းကြေညာတာပါ။ကမ္ဘာကူးသန်းရောင်းဝယ်စုစုပေါင်းရဲ့ထပ်ဝဲရှိတဲ့သူတို့ကုန်သွယ်ဘက်နှစ်ဖက်အကြားကုန်သွယ်ရေးအငင်းပေါ်မှုကိုလက်ရှိအချိန်မှာထပ်ပြီးစိုးအောင်မလုပ်ဖို့သဘောတူကြပါတယ်။ EU ကော်မရှင်ဥက္ကဋ္ဌယွန်းကလိုယန်ကနဲ့အင်ဂျီရိုနင်းစီဦးရင်မှာပူးတွဲလုပ်တဲ့တင်းစားရှင်လင်ပွဲအတွင်းသမ္မတထရမ့်ကပထမဆုံးအနေနဲ့ကုန်သွယ်ကုန်လုံးဝမကောက်ဘူးကုန်သွယ်တားဆီးတွေလုံးဝမထားဘူးနဲ့မော်တော်ယာဉ်ထုတ်လုပ်ရေးလုပ်ငန်းမဟုတ်တဲ့လုပ်ငန်းတွေပေါ်အစိုးရကကူညီထောက်ပံ့တာမျိုးလုံးဝမလုပ်ဘူးကျွန်တော်တို့ဒီကနေ့သဘောတူကြပါတယ်လို့ပြောပါတယ်။ EU ကော်မရှင်ဥက္ကဋ္ဌယန်ကကလည်းနောက်ထပ်အကြဆွေးနွေးညှိနှိုင်းတာတွေဆက်ရှိနေသည်၍နောက်ထပ်ကုန်သွယ်ကုန်တွေချမှတ်တာကိုယထာမှာဖြစ်ပြီးကမ်မနီနဲ့အလူမီနီယံထုတ်ကုန်တွေပေါ်ချမှတ်ထားတဲ့ကုန်သွယ်ကုန်တွေကိုပြန်ဆန်းစစ်သွားပါမယ်လို့ပြောပါရယ်
။ဆီးရီးယားတမိုင်းအယ်တန့်နေဂျာဖြလန်အနာကအမေရိကန်စစ်ခန်းတစ်ခုမှာဆီးရီးယားဒေသခံတွေကို IS ဆန့်ကျင်တိုက်ခိုက်ရေးအတွက်လေ့ကျင့်ပေးနေပြီမဲ့ဒါဟာဆီးရီးယားနိုင်ငံတွင်အီရန်ရဲ့လူရွက်တွေကိုတံပြန်ထိမ့်ညှိဖို့လည်းဖြစ်နိုင်တယ်လို့အမေရိကန်အရာရှိတွေကဗီဒီယိုကိုပြောပါရယ်။အမေရိကန်ရဲ့ကနူးရည်ချက်ကတော့ IS တွေကိုချိန်မှုန်းဖို့အတွက်ဆီးရီးယားအုပ်စုတစ်စုဖြစ်တဲ့ Megawir El-Thora ကိုလေ့ကျင့်ပေးနေတာဖြစ်တယ်လို့အမေရိကန်အရှေ့လက်ပိုင်းကိုကဲမှုစစ်ထနာချုပ်ပြောခွင့်ရပုံမှု George Check ကဆိုပါတယ်။သူတို့စစ်တပ်အနေနဲ့ဆီးရီးယားနိုင်ငံတဲကအီရန်တို့အပေါ်တိုက်ခိုက်ဖို့မကြည်ရွယ်ပင်မဲ့ဆီးရီးယားကိုမတိမငင်ဖြစ်စေတဲ့အီရန်ရဲ့လူရက်ကိုတော့ Survivor အနေနဲ့ဟန်တာနိုင်တယ်လို့အဲ့စစ်ထနာချုပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီး Joseph Voter ကလည်းဆိုပါတယ်။ဒီစခန်းဟာ ইরান তফর সুইয়া তংমাই নেজাক ওয়াও হান্টা নাইমা ফিপেমে ইরান ঠাকুর আবি হুনে লেজাওয়া তসিন ওয়াও সফে মুগুরো হান্টা নাইমা মহফু লো সুইয়া বারে
গাজা সিটি এ শিবাই গো বোরুনে মা ইসরায়েল গা টাইকাই দা জাও পালেস্টাইন লুমিউ ন উ তে সোবি নাও দু উপিন টান টান ইয়া তোয়া রে লু গাজা জামাই ঠানা গা পিও বারে ইসরায়েল সিপেক গা রো নেজাক গা ইসরায়েল তফর রে গো পিকেক খায়া বিলে নাও গাজা গামিয়ং গা হামাস সিপে নিয়া রে গো পিমা টা টাইকাই দা পিতে লু পিও বারে တပ်နက်တပ်တိုက်ခိုက်တာတွေကိုဆွတ်ချဖို့ကြိုးစားနေတဲ့ဂါဇာကဟားမတ်စ်ကောင်းဆောင်တွေနဲ့အစ္စရေးတို့အကြားအပြစ်ခတ်ရစေတဲ့ဘောတူအပီရဲ့နိုင်ငံတွေမှာပဲအခုတိုက်ခိုက်မှုတွေဖြစ်လာတာပါပါလက်စတိုင်းလက်ဖြောင့်သနတ်သမားတွေဦးလက်ချက်နဲ့အစ္စရေးစစ်သားတွေဦးတည်ဆုံးသွားပြီးတဲ့နောက်ပြည်ခဲ့တဲ့သတင်းပတ်ကမှအရင်အပြစ်ရဲ့ဘောတူညီချက်ပြစ်ပြတ်သွားတာပါအစ္စရေးတို့ကအကြီးအကျယ
6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483ညလိုက်ထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
အစီအစဉ်ရောဗီဒီယိုတင်များဆက်လက်ကြည့်နေပါရယ်ရိုဟင်ဂျာပြည်နယ်ကိုဖြည့်ဆင်းနိုင်ဖို့မြန်မာနိုင်ငံအပေါ်ဆက်လက်ဖိအားပေးသွားမယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကပြောကြားလိုက်ပါရယ်ဒီပြည်နယ်ဖြည့်ဆင်းရမှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပါဝင်လွှတ်ဆောင်မှုကိုချီးကျူးကြောင်းလဲဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးဆင်ဆင်းနေဝဲတရုတ်ဖို့ဝါရှင်တန်ကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမမတ်အာလီနဲ့တွေ့ဆုံစဉ်ပြောကြားလိုက်တာဖြစ်ပါရယ်ဒီကြီးမားတဲ့ဆန္ဒမှုပြဿနာပြည်လဲဖို့အတွက်သမ္မတထရမ့်နဲ့သူ့အစိုးရရဲ့ကူညီမှုအတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟစီနာရဲ့ကျေးဇူးတင်စကားကိုလည်းဝန်ကြီးအာလီကလက်ဆင့်ကမ်းတယ်လို့မောင်ထုတ်ခံရိုဟင်ဂျာတွေကိုဂုဏ်သက်သာစီစီလုံလုံလုံပြန်နိုင်အောင်မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံနေဖို့လည်းတိုက်တွန်းခဲ့ပါတယ်မြန်မာအစိုးရကတော့ဒီရိုဟင်ဂျာဆွဲအုံနှုတ်ကိုအသိမှတ်မပြုပါဘူးအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဆူလီဗန်ကတော့မြန်မာဘက်ကမောင်ထုတ်ခံရိုဟင်ဂျာဒီဒသမတစ်သန်းရဲ့တောင်းဟာဘင်္ဂလားဒေ့ရှ်အတွက်ကြီးမားလာပြီးသူတို့အများဆုံးပြန်နိုင်အောင်မြန်မာအစိုးရနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ကြောင်းနိုင်ငံခြားရေးဌာနကဖော်ပြထားပါတယ
်မြန်မာနိုင်ငံကစိုးရိမ်မော်ရွာလူခွင့်ရချိုးဖောက်ခံရသူတို့ရဲ့အခွင့်အရေးဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ရက်ကို American Auditor Tom Landos လူခွင့်ရကော်မရှင်မှာဗိုလ်ဒူးနေကပြုလုပ်ပါတယ်လူခွင့်ရချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်ပြီးမဖြစ်အောင်အာမခံချက်ရှိရေးစတာတွေပါဝင်တခြားအခြေခံလူအခွင့်အရေးတွေခန်းစားပိုင်ခွင့်ရှိကြောင်းတော်မလန်ဒိုစ်လူအခွင့်အရေးကော်မရှင်ဘူတွဲဥက္ကဋ္ဌဒီမိုကရက်အော်ဒီတော်အမတ် James P. McGovern ကကြားနာပွဲအဖွင့်ပေးမှာပြောပါရယ်ဒါအပြင်လူမျိုးရေးတပ်ဖွဲ့တွေရဲ့ကျူးလွန်ချိုးဖောက်မှုတွေပေါ်ဆွဆွဲချက်တွေဟာအတုအယောင်မမှန်ကန်တဲ့သတင်းတွေသာဖြစ်တယ်လို့မြန်မာအစိုးရကအမြဲတမ်းညင်းနေပေမဲ့အခုကြားနာပွဲကနေရမယ့်အချက်လက်တွေမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေအားလုံးဟာစနေတကျပြုစုထားတာဖြစ်ပြီးယုံကြည်စိတ်ချရတယ်လို့စုံစမ်းစစ်ဆေးအတည်ပြုထားတာတွေဖြစ်တာကြောင့်မြန်မာအစိုးရဟာလိန်ညာနေကြတာဖြစ်တယ်လို့လည်းမစ္စတာမက်ဂါဗင်ကပြောပါတယ်။အဲဒီကြားနာပွဲမှာအမေရိကန်အောက်တော်သုတေသနဌာနအာရှရေးရာကျွမ်းကျင်သူမိုက်ကယ်မာတင်၊အမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကွန်ဆန်ဆန်နဲ့ပြည်တွင်ခြေဆိုင်ရွန်ဂျာရေးလှူရှားသူဦးထွန်းခင်တို့တက်ရောက်ပြောဆိုကြပါတယ်။ဒီအကြောင်းသတင်းလွှာအပြည့်စုံကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။ဒီနေ့နေ့ပြုလုပ်မဲ့ကမ္ဘောဒီးယားစစ်တော်အမတ်125နေရာအတွက်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဟွန်ဆန်ရဲ့ပြည်သူ့ပါတီကအနိုင်ရမဲ့အခြေအနေရှိနေပါတယ်။ဟွန်ဆန်ရဲ့ပါတီဟာ၅နှစ်တကြိမ်ပြုလုပ်တဲ့ရွေးကောက်ပွဲမှာ၄ကြိမ်ဆက်တိုက်အနိုင်ရလာခဲ့တာပါ။အဓိကအတိုက်ခံအမျိုးသားကက်တင်ရေးပါတီက2013ရွေးကောက်ပွဲမှာအနာရပါတီကမဲလင်ခဲ့တယ်လို့အငြင်းပွားပြီးသူတို့အနိုင်ရတဲ့အမှတ်55နေရာကိုလက်မခံခဲ့ပါဘူး။သတိမောက်ကံကွယ်မှုတွေနိုင်ငံအနှံပြန့်နှံ့ပြီးပါတီခေါင်းဆောင်ဆင်ပရင်စီကိုလည်းအစီအဖြစ်မှုဆွဲချက်တင်နေရင်ဆိုင်ခဲ့ရတဲ့အပြင်နိုင်ငံကိုပြန်လာခွင့်ရွေးကောက်ပွဲဝင်ခွင့်တားမြစ်ခြင်းခံရတဲ့အတွက်ပါတီကောင်းဆောင်ဖြစ်သူရဲ့လက်ထောက်ကမ်ဆူကာကိုဆွဲပေးခဲ့ပါတယ်
။အင်္ဂါဇူနေ့နေ့မှာစားတက်ပါတဲ့အရေးဖြစ်ပုံရတဲ့နေရာတစ်ခုကိုရှာဖွေတွေ့ရှိထားပြီးလို့သိပ္ပံပညာရှင်တွေကဗိုလ်ဒူးနေမှာကြေညာပါတယ်။ဒါကြောင့်လဲဂျိုနီလို့ခေါ်ကြတဲ့အင်္ဂါဇူပေါ်မှာတက်ရှိတွေကိုတွေ့ဖို့အလားအလာမြင်လာပါတယ်။အင်္ဂါဇူတောင်ဝင်ရိုးစုံကရေခဲပြင်အောင်မှာအချင်းဆက်နမိုင်ကျော်ကျယ်တဲ့နေရာတစ်ခုကို2003ခုနှစ်ကလွှတ်တင်ထားတဲ့ Mars Express ဂျိုပတ်ရင်ငယ်ရဲ့ရေဒါကိရိယာကနေတင်ရှာဖွေတွေ့ရှိတာပါ။အင်္ဂါဇူပေါ်ဂျိုပေါ်မှာရေစီးဆင်းမှုရှိဘူးတဲ့အခြေလက္ခဏာတွေကိုသူတည်တည်ရင်ကရှာဖွေတွေ့ရှိထားဥပါတယ်ဂျိုနက်ခတ်တို့ရဲ့ယူပနဲ့ဒါရုဘာသာရေးဆိုင်ရာအီတလီမျိုးသားအင်စတီကျူကပမ္မောခရောဘတ်တိုအိုရူဆေးကဒီနေရာဟာအင်္ဂါဂျိုပေါ်မှာတက်ရှိနေနိုင်ပွဲပထမဆုံးဖြစ်နိုင်ခြေနေရာတစ်ခုဖြစ်တွေ့ရတာမှန်နိုင်ခြေရှိပါတယ်လို့ပြောပါတယ် ဒီသုတေသနကိုဗမောခအိုရူစေးဦးဆောင်ပြုလုပ်တာဖြစ်ပြီးဆိုင်ယန့်ဂျာနယ်မှာဖော်ပြထားပါတယ်။အခုတွေ့ရတဲ့နေရာရဲ့အရွယ်အစားဟာရေကန်တကန်လိုမျိုးရေပြင်တစ်ခုဖြစ်သတ်မှတ်ဖို့တကယ့်ကိုပဲပြည့်စုံတယ်လို့ဗမောခအိုရူစေးကပြောပါတယ်ခင်ဗျာ
ထိတိုင်းရောက်နိုင်ငံတကာသတင်းတွေကိုဥကျော်စံတာနဲ့ကိုကျော်ကျော်တင်းတို့ကြီးညာတော့ခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီခင်ဗျာအမေရိကန်အောက်လွှတ်တော်တော်မလန်တိုးစ်လူ့ခွင့်ရေးကော်မရှင်မှာစိုးရင်ပေါ်ရမြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်ခံရသူတွေရဲ့အခွင့်အရေးဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုကိုဗိုလ်ထုနေ့ကပြုလုပ်ခဲ့ပါတယ်လူ့ခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်မံမပေါ်ပေါက်အောင်အမှခံချက်ရှိရေးစတာတွေအပါအဝင်အခြေခံအခွင့်အရေးတွေကိုခန်းစားပိုင်ခွင့်ရှိတဲ့အကြောင်းတော်မလန်ဒိုးစ်လူ့ခွင့်ရေးကော်မရှင်ပူးတွဲဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်အမတ်ဂျိမ်းစ်မက်ကာဗင်ကကျန်းနာပွဲရဲ့အဖွင့်မိန့်ခွန်းမှာပြောကြားခဲ့ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
အဲ့ဒီကျန်းနာပွဲကိုကမကထာပြုလုပ်တဲ့တော်မလန်ဒိုးစ်လူ့ခွင့်ရေးကော်မရှင်ပူးတွဲဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်အမတ်ဂျိမ်းစ်မက်ဂါဗင်ကအဖွင့်မိန့်ခွန်းပြောကြားရမှာအရက်သားပြည်သူတွေကိုပြစ်မှတ်ထားတဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးမှာမြန်မာစစ်တပ်ရဲ့လုပ်ရက်ဟာရာဇဝတ်ကျူးလွန်မှုမြောက်ကြောင်းနဲ့ဒါကိုလည်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ဘက်ကတားမြစ်နိုင်ခြင်းမရှိခဲ့ဘူးလို့အခုလိုပြောပါတယ
် Aung San Suu Kyi a state counselor and a once revered human rights figure has been unableunwilling or both to do anything to stop the criminal violence.
ကျင်းကလူခွင့်ရလူချမှုမှာတခြားတဲ့ခေါင်းဆောင်တူဖြစ်ပြီးလက်ရှိနိုင်ငံတော်တမန်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာရာဇဝတ်ကျူးလွန်မှုတွေကိုရပ်တန့်အောင်မလုပ်နိုင်ဘူး။တားမြစ်ဖို့လည်းစိတ်ဆန္ဒမရှိပါဘူး။ရာဇဝတ်ကျူးလွန်သူတွေလို့ပြောရတာကတမတော်အနေနဲ့လက်နက်ကင်ပုံကံမှုကိုနှိမ်နင်းတယ်လို့ပြောပေမဲ့အင်အားချိုးစားရရန်ကိုကြည့်ပြီးအရက်သားတွေကိုပြစ်မှတ်ထားလို့ဖြစ်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်ဖိနှိပ်တဲ့နယ်မြေရှင်းလင်းစစ်ဆင်ရေးကိုတိုင်းရင်းသားဒေသတွေဖြစ်တဲ့ကချင်ရှမ်းကရင်စတဲ့နေရာတွေမှာလည်းမြန်မာစစ်တပ်ကအရင်ကတည်းကပြုလုပ်ခဲ့တာဖြစ်ပြီးအတိုင်းအတာပမာဏအနည်းအများသာကွာခြားခဲ့တယ်လို့ James McGovern ကပြောပါရယ်။ဒါကြောင့်လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်မံမပေါ်ပေါက်အောင်အာမခံချက်ရှိရေးစတာတွေအပါအဝင်အခြားအခြေခံလူခွင့်ရေးတွေခံစားပိုင်ခွင့်ရှိတယ်လို့သူကဆိုပါရယ်။အခုကြားနာစစ်ဆေးပွဲမှာထွက်ဆိုသူတွေအားလုံးဟာမြန်မာလုံခြုံရေးတပ်တွေရဲ့ရာဇဝတ်ကျူးလွန်မှုတွေကိုစနစ်တကျပြုစုအစင်ခံတင်ပြထားတာဖြစ်တယ်လို့လဲ James McGovern ကပြောပါတယ
် The government of Burma has consistently denied that its forces have committed the crimes that you will hear about today calling the allegations fake news
လုံခြုံရေးတပ်တွေရဲ့ကျူးလွန်ချိုးဖောက်မှုတွေပေါ်ဆွဆွဲချက်တွေဟာအတုအယောင်မမှန်ကန်တဲ့သတင်းတွေသာဖြစ်တယ်လို့မြန်မာစိုးရွားကအမြဲတမ်းညင်းနေတာပါဒါပေမဲ့အခုကြားနာပွဲကနေရရှိမဲ့အချက်လက်တွေမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေအားလုံးဟာစနစ်တကျပြုစုထားတာဖြစ်ပြီးယုံကြည်စိတ်ချရသလိုစုံလွှမ်းစစ်ဆေးအပြီးပြုထားတာတွေဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရကသာလိမ်လည်နေတာဖြစ်ပါတယ
်။ James McGovern ဟာကော်မရှင်ရဲ့ Republican အောက်လွှတ်တော်အမတ် Randy Hellgren နဲ့အတူကြားနာပွဲကိုကမကထပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီကြားနာပွဲမှာ American အောက်လွှတ်တော်သုတေသနဌာနအာရှရေးရာအထူးကျွမ်းကျင်သူ Michael Martin ဒီတဲ့အခြေဆိုင်ရိုဟင်ဂျာအရေးလှုပ်ရှားနေသူဦးထွန်းခင်တို့နဲ့အတူထွက်ဆိုခဲ့တဲ့အမေရိကန်အခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကလည်းသူပြောကြားခဲ့တဲ့အကြောင်းအရာတွေကို VOA ကိုအခုလိုပြောပြပါဗျ
။လက်နက်မဲ့ဒီတူတူသူတွေကိုပြစ်မှတ်ထားမှပြစ်ခတ်မှုဖြစ်ခဲ့တာ။နောက်ရာဇဝတ်အစ်စ်ရာဇဝတ်မှုကျူးလွန်တဲ့အရာတွေကိုကျွန်တော်ဖော်ပြခဲ့တာ။နောက်တစ်ခုကဒီကချင်ပြည်နယ်မှာကချင်တိုင်းရင်းသားအနေဖြင့်၄၀ရာခိုင်နှုန်းသာရှိပေမဲ့ဒီထွက်ပြေးတင်းချောင်နေရတဲ့စစ်ပေးတံပြည်သူလူထုကအချင်းတူတူက62ရာခိုင်နှုန်းခရံဘာသာဝင်တွေဖြစ်နေပါတယ်ဆိုတော့အဲ့ဒါကိုကျွန်တော်ဆက်ဆုပ်ခဲ့တာပါ။နောက်တောက်စင်းစီးပွားရေးမပြောစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးမှတိုင်းရင်းသားမျိုးကိုနိုင်ငံရေးအရာဖြစ်ဖြစ်စီးပွားရေးအရာစိုးမိုးလာတဲ့အဟောင်းတွေကိုကျွန်တော်ပြောပြတာပါ။
အလားတူကြားနာပွဲမှာ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအစီရင်ခံတင်ပြရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအပြင်အခြားကချင်းနဲ့ရှမ်းအစရှိတဲ့တိုင်းရင်းသားတွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးတွဲဆုံမေးမြန်းခန်းတွေစုံစမ်းစစ်ဆေးမှုတွေအရာမှတ်တမ်းတင်ပြုစုခဲ့တဲ့အကြောင်းအရာတွေကိုတင်ပြသွားပါတယ်ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်အခြားလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ American Soya Yet Song Zan Sicilia Sin Kanzagule and Yati out Topian people HRW got Dai Don Dawari. Sky We Are Garo HRW Amutami Aquinye Sanya Tana Gwe Tuditi Tibai.
The administration is conducting an extensive investigation into the crimes against the Rohingya.
Rohingya Ribo Julone Sure Suswaja Dipide. Tapchata Adama Bujina Nese Himan Dapien the Chapi Mudwigu Madandine Chapian Nere Song Zan Sisi Mudwigu. American Suyaga below Nira Pidetwe. The Twishi Jedi for now today, the yesterday Pimu Dwego, Julon Yare Mima Sitapi, Tawan Shide, Kansang Bangule, Eu Naibu Lankin Bia, Yawli Melu Nolim Bale.
Dana Buema, HRW Net to AI Nanganga Chanagwe Pue, 45 Rights Ne, Dokate Ye Sang Yenide, Human Rights Refugee International Pue Guzale Rigale, Yakaipine Miao Pai, Rohingyari Bawi, Kachin Shank Yin Sare, Daina De Darima, Nemasita Ye Luku Ye Chopa Murigu, a Sinkan, Dimjaka Javarish.
Mangin and Dupia Barapare. Bada Yeruku Botaka Jaha. Baza Alugu, Takai Tabe, Pite, Kayu Tarajao, Yamanga, Ruinja Muslim, Ye, Bido Kapo, Say Tikai Tara, Pite, American, Nanganaga, Fuin Pio Tuta, Kunipuye, USAID, GK, Piosu Lebare, American Nanganjai Tanama, Jimpare, Baza Lula Queen, Domi, Sayan, Nilagan, Dudiani, CC and Twin, USAID, GK, Mark Green, Adilu, Pioja, Tora, Pipare, Kuchucho Ting, Pisumu, Pioja Valime.
ပါတိုင်းလူလောက်ကွင်းတို့မြင်းဆိုင်ရာဝန်ကြီးအဆင့်ပထမဆုံးညီလာခံဒုတိယနေ့မှာတော့ညီလာခံတက်ရောက်လာတဲ့ပါတိုင်းကောင်းဆောင်တွင်ねပါတိုင်းပြည်နေမှုကနေလူမျိုးလာသူတွေအပါအဝင်ရပ်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကသူတို့တွေ့ကြုံရတာတွေသူတို့လေ့လာသိရှိနားလည်ထားတာတွေကိုအပြန်အလှန်ပဲပြောဆိုကြပြီးလူအဖွဲ့အစည်းတွေမှာပါတိုင်းလူလောက်ကွင်းပူအားကောင်းလာစေရေးတူညီတဲ့လမ်းကြောင်း တဲ့ထဲမှာမြန်မာနိုင်ငံတခိုင်းပြည်နယ်မှာဖြစ်တဲ့ဓာတ်တွေကိုလည်းထောက်ပြပြောဆိုသွားတာပ
ါ It has been said that the truest measure of our commitment to religious libertyis the priority we place on protecting it for the
lulakhwin
twa
chinaroe ye sanaitthan po asin man song tain da je ha tacha ba da ye ri ye lulakhwin ko aka kwe pe ye kaisa u sa bi a phit chinaroe tat mat thar da be phit par ba da ye to khu po tai khai mu ha a song ma ba da ye a long ko tai khai da be phit de so da ko a khai ma sut kain thar da jaung be phit par di je ha di ma si ne de chinaroe ja ma myanmar nangan ga rohingya ri ye be dukkha a po စိတ်ကိုစိတ်ထိခိုက်ကြရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။မြန်မာဆိုရကရခိုင်ပြည်နယ်ကမွတ်စလင်တိုင်းဝိုင်းလို့ယဉ်ညွန်းပြောဆိုပြီးအမေရိကန်ဆိုရအပါအဝင်နိုင်ငံတကာကတော့လူဝင်ညာလို့ပဲယဉ်ညွန်းပြောဆိုကြပါတယ်။မစ္စတာဂရင်းဟာပြီးခဲ့တဲ့မေလကပဲအမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ခုကိုဦးဆောင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ပြီးတော့ဒုက္ခသည်တွေတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အဲ့ဒီခီးစဉ်တွင်သူတွေ့မြင်ထားတာတွေကိုထောက်ပြပြီးမစ္စတာဂရင်းပြောသွားတာက
As our State Department and other sources have judged, the Rohingya were victimized by nothing less than ethnic cleansing, extrajudicial killing.
Rohingya ha lu myo su alai sin lin phe sha mu ko khan ni ja ya du re phit de so ra chin lo naingan ja yi thana nan ta cha naingan dui apwe si de ya tat mat tha wa de taya lit lo tat phet mu ma dain chin mu nait sa chin ban mu yai nat mu u bade me phan si mu o in swon thwe pye ya muပန်းဆိုင်မှုပစ္စည်းတွေဖြည့်ဆည်းခံရမှုစတာတွေအလုံးဟာမတူကွဲပြားမှုတွေကိုလက်မခံနိုင်ကြနဲ့ဘာသာကွဲအပေါ်မုန်တီးမှုတွေပေါ်အခြေခံပြီးဖြစ်လာနေတာပါ
ညီလာခံဒုတိယနေ့မှာအဖွဲ့မင်ကွန်ပြောတဲ့ဒုတိယနိုင်ငံသားရေးဝန်ကြီး John Sullivan ကလည်းဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုအတွက်သမ္မတ Trump အစိုးရအတွက်အထူးအရေးကြီးပါတယ်လို့ထည့်ပြောသွားပါတယ
် Indeed religious freedom is fundamental to our democracy it holds us together whatever our differences may beWe are unified in having the freedom to
ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ဒီမိုကရေစီရဲ့အခြေခံဖြစ်ပြီးကျွန်တော်တို့အားလုံးကိုအတူဖြစ်တည်စေပါလေ။ကျွန်တော်တို့ကမှဘလို့ပဲကွဲပြားခြားနားချက်တွေရှိနေပါစေလွတ်လပ်တဲ့ကွဲပြားခွင့်ဆိုတဲ့အပေါ်ကျွန်တော်တို့ညီညွတ်ကြပါလေ။ကျွန်တော်တို့ရဲ့ Bill of Rights မှာပထမအဆုံးဘာသာရေးလွတ်လပ်ခွင့်အဲ့ဒီနောက်လွတ်လပ်စွာပြောဆိုခွင့်တည်င်းလွတ်လပ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေအပါအဝင်လွတ်လပ်မှုတစ်ခုချင်းစီကိုရှင်းလင်းစွာနဲ့အားကောင်းစွာအကာအကွယ်ပေးထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ရဲ့မျိုးရိုးဗီဇ DNA ထဲမှာရှိနေပြီးတမကြီး Brown Bag ပြောသလိုကျွန်တော်တို့နှလုံးသားနဲ့နှီးကပ်စွာတည်ရှိနေပါတယ်
။ အခုညီလာခံမှာမြန်မာနိုင်ငံအနေနဲ့ဆိုရင်ရိုဟင်ဂျာကိုယ်စားလှယ်တွေဘာသာရေးလက်ခွင့်ဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရပ်ဘက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်နိုင်ငံပေါင်း80ကျော်ကတာဝန်ရှိသူတွေဘာသာရေးကောင်ဆောင်တွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေတက်ရောက်နေကြပါတယ်။အဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တက်ရောက်လာတာကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmood Ali ဖြစ်ပြီးအင်္ဂါနေ့တုန်းကတော့ဝန်ကြီးအာလီနဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီး John Sullivan တို့တခြားတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာကြက်တဲကိုဖြစ်ရှင်းတာမှာဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်တဲ့အခမ်းအနားအတွဲအဒီဆွေးနွေးပွဲတွင်ဒူးဝန်ကြီးဆူလီဗန်ကချီးကျူးပြောဆိုတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့ရေးတွေရခိုင်ပြည်နယ်မြောက်ပိုင်းမှာဘေးကင်းလုံခြုံမှုရှိတဲ့အခြေအနေတွေဖန်တီးရေးအမေရိကန်ကမြန်မာကိုဆက်ပြီးဖိအားပေးသွားမယ်လို့ဒူးဝန်ကြီးဆူလီဗန်ကပြောကြောင်းလဲသတင်းတွေမှာဖော်ပြပါတယ်။ဒီနီလာကန်ဟာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုတာဝန်ယူခြင်းပါတဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ပထမဆုံးညီလာခံဖြစ်ပြီးအင်္ဂါနေ့ကစလို့၃ရက်ကြာကျင်းပနေတာပါဇူလိုင်လ26ရက်ဇာတာပတိနေ့မှာညီလာခံနောက်ဆုံးရက်ကိုကျင်းပမှာဖြစ်ပြီးဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာဖြည့်ရှင်လှုပ်ဆောင်ရမော်တွေကိုဖော်ထုတ်သတ်မှတ်ဖို့ဘာသာရေးအခြေခံဖိနှိပ်မှုကိုတုံ့ပြန်ရေးဆိုင်ရာနီလန်းသစ်တွေကိုချမှတ်ဖို့နဲ့အားလုံးအတွက်ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ပေးရေးတန်ရီတန်တဲ့တွေချမှတ်ကြဖို့ဆိုတာတွေကိုဦးတည်ပြီးအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။ကုကြော်ကြော်သိန်းပြောပြသွားတာပါ။တစ်ဆက်တည်းပြောရမယ်ဆိုရင်အမေရိကန်နိုင်ငံကြီးဌာနကအဲ့ဒီလို၃ရက်ကြာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ညီတာခံကျင်းပနေတဲ့အချိန်မှာပထမနေ့ဖြစ်တဲ့ဇူလိုင်လ24ရက်နေ့ညနေပိုင်းကမြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေနဲ့ကချင်ဒုက္ခသည်တွေအတွက်ရည်စူးပြီးတော့ဆူတောင်းပွဲတစ်ရက်ကိုနိုင်ငံကြီးဝန်ကြီးဌာနရဲ့အနီးမှာကျင်းပခဲ့ပါတယ်။အဲ့ဒီအကြောင်းစုံကိုတော့ကိုငင်းချမ်းကဆက်ပြီးတင်ပြပေးပါလိမ့်မယ်
။မြန်မာနိုင်ငံအတွင်းတိုင်းဒေသဒေသတွေမှာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုဒဏ်ကိုခံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကချင်တိုင်းဒေသတွေနဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အခမ်းအနားတစ်ရက်ဇူလိုင်လ24ရက်နေ့အင်္ဂါနေ့ကအမေရိကန်နိုင်ငံကြီးဝန်ကြီးဌာနအနီးမှာကျင်းပခဲ့ပါတယ်။မြန်မာရေးစိတ်ဝင်စားသူတွေအပြင်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့တို့တော်အမန်ဟောင်းဥရွှေမောင်နဲ့အမေရိကန်အရာရှိတွေတခြားလူ့အခွင့်အရေးအဖွဲ့တွေကဖွဲ့ဝင်တွေတက်ရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကကော်မရှင်နာမင်းကြီးနဒီမ်မန်အန်ဇာကတော့မြန်မာနိုင်ငံအတွင်းဘာသာရေးလူနည်းစုတွေကိုဖိနှိပ်မှုတွေကိုအရေးယူဖို့လိုမယ်ဆိုပြီးVOA ကိုအခုလိုပြောပါရစေ
We believe that we should be instituting especially instituting
လူ့ပြည်ချူပေါက်တဲ့မြန်မာစစ်တပ်ခေါင်းဆောင်တွေကိုတန်ခတ်အေးအေးယူတာမျိုးတွေလှုပ်တင်တယ်လို့ကျွန်မတို့ယုံကြည်ပါတယ်ဘာသာရေးလူနည်းစုအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုကြားဝင်ဟန်တားဖို့အစိုးရကိုစပြီးဖိအားပေးနေပါတယ
်မြန်မာနိုင်ငံအတွင်းရိုဟင်ဂျာဒုက္ခသည်တွေပေါ်ဖိနှိပ်မှုတွေဟာတိတ်ကိုဆိုးရွားတဲ့ကိစ္စအဖြစ်မြင်တဲ့အကြောင်းနဲ့ဒီကိစ္စကိုပိုပြီးသိနာလည်အောင်လေ့လာဖို့နဲ့ဒုက္ခသည်တွေနဲ့အတူသွေးစည်းမှုကိုပြသဖို့အခုလိုလာရောက်တာလို့ခန္ဓာတက်ရောက်သူတချို့ကပြောပါတယ်ခန္ဓာမှာကချင်တိုင်းသားရေးလှုပ်ရှားနေတဲ့ကချင်မျိုးသားအဖွဲ့ကခေါင်းဆောင်တူဦးကလည
်း
ကျွန်တော်တို့အားလုံးညီညွတ်ပါတယ်ကချင်ကရင်တခြားဘယ်တိုင်းသားမဆိုအားလုံးညီညွတ်ပြီးဖိနှိပ်မှုတွေအကြောင်းကဘာကတည်ပြီးဖြစ်တဲ့အတွက်အရေးယူဆောင်ရွက်မှုတွေပေါ်လာလိမ့်မယ်ဆိုပြီးပြောဆိုသွားတာပါနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ညီလာခံကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနမှာအင်္ဂါနေ့ကစလို့၃ရက်ကြာကျင်းပနေချိန်မှာပဲအခုလိုမြန်မာနိုင်ငံအတွင်းကတိုင်းရင်းသားတွေနဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အခမ်းအနားတစ်ရက်ကိုကျင်းပခဲ့တာပါမြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာမရှိဘူးလို့ပြောဆိုထားတယ်လို့လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းညင်းဆိုထားပါတယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်တန်မတ်ကြီးဆန်ဘရောင်းဘက်ကတော့ဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေမှုတွေကိုကာကွယ်ဖို့အတွက်လှုပ်ဆောင်တဲ့အကြောင်းတိုက်တွန်းပြောဆိုခဲ့သလိုဘာသာရေးလွတ်လပ်ခွင့်စိုးရိမ်ရတဲ့နိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံအပါဝင်ကြောင်းညီလာခံအဖွင့်မိန်ကုန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်
။ကိုငင်းချမ်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။တို့ရရှိပါခင်ဗျာ။ကချင်ပြည်နယ်ဖားကတ်မှာဇူလိုင်လ22ရက်နေ့ကမြေပြိုကျမှုတွေမှာပါသွားပြီးတော့ပျောက်ဆုံးနေတဲ့ရေမစေးကြောက်ရှာဖွေသူတွေကလူပြောက်လာတိုင်ထားတာဟာ28ဦးထိရှိနေပြီးအခုချိန်ထိအလောင်းတလောင်းမှမဆယ်ယူနိုင်ဘူးသေးဘူးလို့ဒေသခံတွေကပြောကြပါတယ်2018ခုနှစ်အတွင်းဖက်ကန်ဒေသကမြေပြိုကျမှုတွေအတွင်းတည်ဆုံးသူပေါင်း120ကျော်ထိရှိသွားပါပြီမြေပြိုကျမှုအန္တရာယ်တိတ်ပြီးတော့ကြီးမားလို့တဲ့နေရာတွေမှာဝင်ရောက်ကြောက်တူးရှာဖွေတာတွေမလုံနိုင်အောင်အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်တားမြစ်တင်တယ်လို့လည်းဒေသခံနိုင်ငံရေးပါတီတွေကတိုက်တွန်းပြောဆိုနေကြပါတယ်မတ်စုမုံကအသေးစိတ်ကိုဆက်သွယ်မေးမြန်းထားပါတယ်နားဆင်ပါ
ဇူလိုင်လ24ရက်နေ့မနက်9နာရီလောက်ကကချင်ပြည်နယ်ဖားကံမြို့နယ်ဆက်မှုအုပ်စုမမုံကျေးရွာအပိုင်အောက်မန်နင်ချောင်းကျေးရွာအနီးကြောက်စိမ်းနန်းတော်ကြောက်စိမ်းတူဖော်ရေးကုမ္ပဏီရဲ့တပ်တန်းကုန်လုပ်ကွက်ကနေကြောက်ကဘာနေရန်ပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေနေသူလူအတော်များများမြေပြိုကျမှုတွေပါသွားခဲ့ပါတယ်။အခုချိန်ထိကတော့ကြောက်တူးသမားတွေရဲ့မိသားစုတွေလုပ်ဖော်ကင်ဘတ်တွေကတက်ဆိုင်ရာကိုလူပြောက်လာတိုင်ကြားထားတာကတော့ဇူလိုင်လ25ရက်နေ့အထိ28ဦးထိရှိသွားပြီဖြစ်ပြီးမြေပြိုကျသွားတဲ့ကဘာကအိမ်မဆောက်လုံးတဲ့အတွက်ကဲဆယ်ဖို့ခက်ခဲနေတာမို့အခုချိန်ထိတဦးတယောက်ကိုမှဆယ်ယူနိုင်သေးတာမရှိသေးဘူးလို့ဖားကန့်ဒေတာခန့်လည်းဖြစ်နေနေကန်သတင်းသမားတူလည်းဖြစ်တဲ့ကိုစော်မိုးထက်ကနောက်ဆုံးအခြေအနေကိုပြောပြပါရစေ။
နောက်ဆုံးစီရနေ့ပိုင်းမှာနှစ်ယောက်တိုးလာတဲ့မမုံချီရွာကပေါ့တိုးလို့အလုံး28ယောက်ဖြစ်မှာပြန်သူတို့ပြန်မလာတဲ့လူတွေကိုလာပြီးသယင်းပေးရပေါ့ဆယ်လို့ရအောင်မစင်းသားပါသေးတယ်ဟုတ်အဲ့ဒီတရားရောက်ဖို့တော့မှအခုလမ်းတွေပါလေဖောက်နေတယ်အဲ့ဒီဆက်တွေပါလေနဲ့ဆရာတရားတွေနဲ့ဘာမှမလုပ်နိုင်သေးဘူ
းတဆရာအာနာပိုင်နေနိုင်ကူညီမှုအတင်းနဲ့လူမှုကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကတော့အဲ့ဒီမြေပြိုကျမှုဖြစ်ခဲ့တဲ့နေရာအထိတွားရောက်ပြီးတော့ကူညီကယ်ဆယ်ရေးကြိုးပမ်းဆောင်ရွက်နေကြတာဖြစ်ပါတယ်ဒီလိုမြေပြိုကျမှုတွေဖြစ်နေပေမဲ့လည်းအဲ့ဒီမြေပြိုကျတဲ့နေရာအနီးတဝိုင်းအထူးသဖြင့်မြေပြိုကျနိုင်တဲ့အနေရရှိနိုင်တဲ့နေရာတွေမှာအခုချိန်ထိကြောက်တွေကိုရှာဖွေနေကြဆဲဖြစ်တာကိုတွေ့ရတာကတော့အင်မတန်စိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့ဒေသခံသတင်းသမားကိုစော်မိုးထက်ကပြောပြပါတယ်
အဲ့ဒီနေရာကလောလောဆယ်တော့ကျွန်တော်နေချင်းပိုင်းကရောက်တာပေါ့ဒီဘက်ကရောက်တော့အဲ့နာရှိတဲ့လူမှုကူညီအတင်းနေပေါ့နော်အဲ့ရက်ကွက်အုပ်ချုပ်ရေးမှုလို့ပါတော့အဲ့လိုဟာမျိုးတွေကလာဖောက်နေတယ်ပေါ့နော်လာဖောက်တော့အဲ့ဒီနေရာကိုတွားဖို့လည်းတော်တော်ခက်ခဲတယ်အဲ့လိုမျိုးဆိုတော့တို့အဲ့ဒီနေရာကိုတွားဖို့အတွက်ကိုတို့လောလောဆယ်အဲ့ဒီနာကကုမ္ပဏီတွေကရန်ရဲပါညာခေါ်ပြီးတော့မှတို့အဲ့ဒီနေရာကိုဆင်းဖို့အတွက်လမ်းဖောက်တာပေါ့ရန်ရဲပါညာဆင်းဖို့အဲ့နိုင်ယူကူညီမှုအတင်းကားပါညာအလောင်းပေါ်ပြီးရှင်ကောက်ဆယ်မှုဆင်းဖို့အတွက်ရှိတယ်နောက်အဲ့သူတို့ကတချို့နေရာတွေကအန်ရီစီသတိပေးဆိုင်မှုတွေကအဲ့ခါရီရှိတယ်ဗျကြောက်ကမ်းပါတွေပေါ့နော်ချက်တမ်းမသွားလာရတာမျိုးတွေရှိတယ်ဒါပေမဲ့ဒီမှာကလည်းမနေ့ကအဲ့ဒီနေရာကမြေကျူတဲ့ဒီအောက်ကိုသွားပြီးတော့ဖတ်ပြုံးမဲ့အလားအလာတွေရှိကြတာကိုဒီမရှိသမားတွေကတက်ရှာတယ်အောက်ကရဲတွေကတားတယ်ဂယုကိုမဆိုင်တာဒါအထက်ဆိုတာကအဲ့ဒီကပြိုကျသွားတဲ့ကပယံကြီးတောက်ထိတ်ကနေရောတိုက်ချတာရှိသေးတယ်ဗျအဲ့ဒါကြတော့ဟိုကျွန်တော်တို့လူတွေကလည်းစီကံလိုက်လာတဲ့အတိုင်းမှာရန်လူအတ္တရာကိုတွေ့တယ်ဗျဟုတ
်အခုဆိုရင်တော့2018ခုနှစ်အတွင်းဖားကန်ကြောက်စိမ်းငယ်ငယ်ဇန်နဝါရီလကနေအခုဇူလိုင်လကုန်အထိမြေပြိုကျမှုတွေအတွေ့တည်ဆုံးသူအလောင်းရှာဖွေတွေ့ရှိခဲ့တာဆိုရင်အလောင်း120ကျော်အထိရှိသွားပြီဖြစ်လို့ဒီနှစ်ကတော့အတော်လေးကိုအခြေအနေဆိုးဝါးလာနေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမြေပြိုကျလို့လူရာနဲ့ချီတောက်ဆုံးတည်ဆုံးနေရတဲ့အနေရများလွန်လာတဲ့ကြောက်စိမ့်တူဖော်ရေးလုပ်ငန်းဝင်တွေမြေစာပုံတွေတက်တန်းလွန်လောက်ွက်တွေတဲ့ဝင်ရောက်ကြောက်ထူးဖော်တာမျိုးတွေမလုပ်အောင်တက်ဆိုင်ရာအာဏာပိုင်တွေနဲ့တာဝန်ရှိတဲ့သူတွေဘက်ကတင်းတင်းကြပ်ကြပ်ဓာတ်ဆီးပိတ်ပင်လေကချင်မျိုးသားကွန်ကရစ်ပါတီကဥလဖိုင်အောင်လာကတိုက်တွန်းပြောဆိုလိုက်ပါတယ်
။သောဆင်းသွင်းတဲ့ပတ်သက်ပြီးမှတင်းတင်းကြပ်ကြပ်နဲ့တပတ်တို့တွင်တမာဝပြန်စားရတဲ့ကိုသူ့ဖို့ဖို့ကျွန်တော်ပြောဆိုခဲ့ပါတယ်။ဒါနဲ့သက်ဆိုင်တဲ့လူကြီးမိန်းကြီးကလည်းကျွန်တော်ပြောတဲ့ပြောစီတွေကိုအလေးမမူပြုတ်ထားကြပါဘူး။ဒီတပ်တို့တွင်ဒီဌာနကနေလဲမိုင်းခွဲကြတော့သူ့ဖို့တဲ့နေရာမှာအကြီးကြီးကျကျအင်္ဂါနဲ့ပြစ်ပေးဖို့ပြစ်စနစ်နဲ့လုပ်ဖို့ကျွန်တော်တောင်းဆိုချင်ပါတယ်။နောက်ကျွန်တော်ဒီတို့တို့ပေါ်တဲ့နေရာမှာလဲတာမီထားတဲ့နေရာကိုတို့မတော်ဖို့အတွက်အဲ့ဒါတစ်ချက်ကျတို့တို့ချင်ပါတယ
်အခုလိုမျိုးဘလူးယာနဲ့ချီအစုလိုက်အပြုံလိုက်တင်ကျေပျက်စီးနေရတဲ့အဖြစ်ကိုတော့ပြည်ထောင်စုအစိုးရဘက်ကအထူးကိစ္စရဲ့အနေနဲ့အမြန်ဆုံးကိုက်တွက်ဖြေရှင်းတင်နေပြီလို့လည်းတိုက်တွန်းကြသလိုမြေပြိုကျမှုတွေအတွင်လူပျောက်ဆုံးသေဆုံးခဲ့ရတဲ့ထိခိုက်နစ်နာမှုတွေနဲ့ကြံရစ်တဲ့သူမိသားစုတွေကိုကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာကုမ္ပဏီတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့ကူညီဖြေရှင်းမှုတွေဆောင်ရွက်ပေးဖို့ဒေသခံတွေကတိုက်တွန်းနေကြပါတယ်ရှင်
ဒါကတော့ဖားကန်ကမြေပြိုမြေပိလူတွေအသက်တည်ဆုံးမှုဖြစ်နေကြတဲ့အခြေအနေကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ် VOA ကကြာသပတေးနေ့နောက်ဖက်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကိုအီးမေးလ်ကနေဝေဖန်အကြံပြုလိုတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တော်ရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ကြာသပတေးနေ့မနေ့ခင်အစီအစဉ်လေးပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေတဲ့ရေဒီယိုလှိုင်းနေအပြင်လိုင်းလက်မီတာ190 kHz 1509 kHz တို့ချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဘွဲ့အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတဲ့ကဏ္ဍတွေနဲ့အတူ
အမျိုးပူပြီးဂူဆိုင်မဲ့ဂူဆိုင်ရမယ်ဆိုရင်ပူတိလာတယ်ပူပြီးကျင်လာရမယ်ဆိုတော့ပူတိလာတယ်အဲဘာဖြစ်လဲဆိုတော့ဟိုလူကြီးတွေကအသက်ကြီးလာတယ်
ဒါကတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဥကြော်စမ်းတာနဲ့အတူတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှေးကွေးနေတာကြောင့်ပြည်တွင်းဝန်ဆောင်မှုကျုံ့သွားစေတဲ့ဆိုပြီးသုံးသပ်ရေးသားထားတဲ့ဆောင်းပါးကို Blue Swan Daily Online မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကဒီကြောင်းပို့ဆောင်ရေးလုပ်ငန်းတွေဟာစုစုစည်းစည်းနဲ့ကြစ်ကြစ်လေးလှုပ်ဆောင်မှုအလုံးကိုလိုအပ်တဲ့အခြေအနေကိုရောက်နေပြီဖြစ်ပါတယ်။ဒါမှသာပြည်တွင်းပို့ဆောင်ရေးဈေးကွက်ကနေအကျိုးဖြစ်ထွန်းစေမှဖြစ်တယ်လို့ရေးသားပါတယ်။ပြည်တွင်းခီးစဉ်တွေပြေးဆွဲနေတဲ့ FMI လေကြောင်းဟာတစ်နှစ်တောင်မပြည့်သေးတဲ့ကာလအတွင်းဒုတိယမြောက်ရပ်ဆိုင်းသွားတဲ့လေကြောင်းဖြစ်ပါတယ်။ Apex လေကြောင်းလိုင်းဟာ2019ခုနှစ်နှစ်ကုန်ပိုင်းလောက်ကရပ်ဆိုင်းသွားခဲ့ရတာဖြစ်ပြီး FMI ကတော့ပြီးခဲ့တဲ့20ရက်နေ့ကရပ်လက်ရတာဖြစ်ပါတယ်။ဒီလေကြောင်းလိုင်းနှစ်ခုစလုံးဟာ2015ခုနှစ်မှာစတင်ပြီးဆွဲခဲ့တာဖြစ်ပြီးပြည်တွင်းလေကြောင်းလိုင်းစုစုပေါင်းအတူတူက10ခုရှိပါတယ်။2013ခုနှစ်အတွင်းမှာ Golden မြန်မာ2014ခုနှစ်မှာမန်းရတနာဘုံစတဲ့လေကြောင်းလိုင်းတွေပေါ်ပေါက်လာသလို2015ခုနှစ်မှာတော့ FMI နဲ့ Apex တို့ဝင်ရောက်လာခဲ့ပါတယ်။ရပ်ဆဲထားတဲ့လေကြောင်းလိုင်းတွေထဲမှာ Air Bagan နဲ့အပါဝင်ဖြစ်ပြီးအခုလောလောဆယ်မှာတော့ပြည်တွင်းလေကြောင်းလိုင်း9လိုင်းဆက်ပြီးတော့ပြည့်စွဲလျက်ရှိပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံမှာဆိုရင်ပြည်တွင်းခီးသွွားဥယျာဉ်အရေးတက်ကမြန်မာနိုင်ငံထက်ဆယ်ဆကြီးမားပေမဲ့ပြည့်စွဲနေတဲ့ပြည်တွင်းလေကြောင်းလိုင်းက9လိုင်းပဲရှိပါတယ်။မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုမြန်ဆန်တဲ့အတွက်လေကြောင်းလိုင်းတွေအများပြားထွက်ပေါ်လာခဲ့တာပါ။ဒါပေမဲ့လေရင်စီးခီးတဲ့ရေတွက်ကတော့ပြည်တွင်းခီးသွွားတွေထက်မြန်မာနိုင်ငံကိုလာရောက်တဲ့ပြပခီးသွွားတွေပေါ်မှာပဲမူတည်ပါတယ်။မြန်မာနိုင်ငံကိုလာရောက်လေပတ်တဲ့ခီးသွွားအရေးအတွက်တိုးမြလာမှုဟာလွန်ခဲ့တဲ့နှစ်နှစ်ကထက်စာရင်အများကြီးနှေးကွေးသွားခဲ့ပါတယ်။ဒါကြောင့်ဝန်ဆောင်မှုပမာဏကပိုမိုးပြီးတော့များပြားနေတာကြောင့်ကြုံရတဲ့တန်ကိုလေကြောင်းပို့ဆောင်ရေးလုပ်ငန်းတွေခံရတာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ Pay people to fight malaria ဆိုတဲ့ကောင်းစဉ်နဲ့ငှက်ဖျားရောဂါတိုက်ဖျက်ရေးအကြံပေးဆောင်မကိုတော့နေရှားလို့ခေါ်တဲ့နိုင်ငံတကာသိပ္ပံဂျန်နယ်ရဲ့အရီဒအဘော်ဖြစ်ရေးသားထားတာကိုဖတ်ရပါတယ်။သိပ္ပံပညာရှင်တွေနဲ့ရမုံငွေထောက်ပံ့သူတွေကမြေဖြားရောဂါတိုက်ဖျက်ရေးကိုစဉ်းစားနေကြချိန်မှာမြေဖြားတိုက်ဖျက်ရေးစစ်တမ်းလုပ်သားတွေဟာလေးလူစုချင်းခံရတယ်လို့ဆိုပါတယ်။2030ပြည့်မှာမြေဖြားပပျောက်ရေးဆိုတဲ့ပန်းတိုင်အတွက်သိပ္ပံပညာရှင်တွေကမဟာမဲခေါင်ဒေသနိုင်ငံတွေကိုဘယ်လိုကူညီနေသလဲဆိုတာသိရအောင်မြေဖြားဂျန်နယ်ကသတင်းထုတ်တရက်ကိုမြန်မာ၊ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေစီကိုဆီလွှတ်ခဲ့ပါတယ်တဲ့။ဒီနိုင်ငံတွေမှာမြေဖြားတိုက်ဖျက်ရေးအတွက်နိုင်ငံရေးဗန္ဒာရေးနဲ့ပထဝီဝင်ဆိုင်ရာအခက်အခဲတွေတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။ဒီစင်ခေါ်မှုတွေကိုကျော်လွှတ်နိုင်ဖို့အတွက်သူတွေစီတွေနိုင်ငံတကာရမုံငွေထောက်ပံ့သူတွေအပါအဝင်ပဲပေါင်းစုံကပုံမူအထုဖို့လိုအပ်နေတယ်။အချိန်သိပ်မကြံတော့ဘူး။အချိန်မီမလုံနိုင်ဘူးဆိုရင်အချိန်နဲ့ပိုဆိုးလာပြီးဆေးမတူတဲ့မြေဖြားပိုးတွေကူးဆက်ပြန့်နှံ့လာလိမ့်မယ်လို့ဆိုထားပါတယ်။မြေဖြားတိုက်ဖျက်ရေးအကောင်ဆုံးနည်းဟာပုကုဆက်သူရေစီကိုကျမ်းမာရေးလူသားတွေအများဆုံးသွားပြီး ACT လို့ခေါ်တဲ့ကုထုံးအတိုင်းပြဋ္ဌာန်းထားတဲ့ဆေးကိုအချိန်မီတိုက်ပြေးဖို့ပဲဖြစ်ပါတယ်တဲ့ဆေးအချိန်မီမရလို့အာဖရိကတိုင်းမှာနှစ်စဉ်ကလေးတွေသိမ့်နေချီပြီးတည်ဆုံနေရတယ်လို့ငယ်ဖြတ်မဲ့နိုင်ငံလို့ကြီးညာထားပြီးရဲ့ဗင်နီဇူလာနိုင်ငံမှာလည်းနိုင်ငံရေးမတည်ငြိမ်လို့ကျမ်းမာရေးစနစ်ယူရင်းပြီးငယ်ဖြတ်ပြန်ထလာတယ်လို့ရေးထားပါတယ်1930ပြည်ကနေ2017အတွင်းမြေဖြားရောဂါပြန်လဲနလန်းထူလာရတဲ့အကြောင်းရင်း85ရာခိုင်နှုန်းဟာ ကျင်းနှင်းနေတဲ့ကျမရဲ့စနစ်ယူရင်းမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။ချင်းတော်ကမြေဖြာရောဂါကိုကောက်ွယ်ပေးနိုင်ပေမဲ့အများအားဖြင့်ချရပါဘူး။ပိုလီယိုရောဂါတို့မှလို့မြေဖြာရောဂါအတွက်အစွမ်းထက်တဲ့ကောက်ွယ်ဆေးဆိုတာလည်းမရှိသေးပါဘူး။ဒါပေမဲ့ဝင်ငွေနဲ့နိုင်ငံတွေရဲ့ကျမရဲ့အဆုံးစေးနယ်လွန်လို့ကျွမ်းကျင်တဲ့ဝန်ထမ်းတွေအလုံးလောက်မထနိုင်တဲ့အပါအဝင်ကျမရဲ့စန ကျမရဲ့ ဝန်ထမ်းတွေကို ထိထိ ရောက်ရောက် လှုပ်ဆောင် နေစေစစ်တယ် လို့ ညွှန်ထားပါခင်ဗျာ
ပြည်ထောင်စုမှာဗိုလ်ချုပ်ကျေးဇူးဆိုင်ထွင်တဲ့အစီအစဉ်အတွက်အထူးအပြင်ဖြစ်စီရီကြုံရပြီးတဲ့နောက်လူဝင်ရင်စစ်တပ်နဲ့ဖြေရှင်းဖို့ပြည်내ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းကြော်ပြန်ပေါ်လာပါတယ်မြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းကဏ္ဍဘယ်လောက်ထိဆက်ရှိဖို့လိုအပ်နေ
ီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တို့ရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ညီညီကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဆနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့ညနေဆိုလို့ရှိရင်တော့ဆနေနေ့ည9:00မတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့ဗနက်ခင်အင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီနေ့မနေ့ကျင်းပြမယ် ATM အသုံးက
Hold your horses
ဖြစ်ပါလေစာလုံးပေါင်းက HOLD hold ကကင်ထားပါဆုတ်ထားပါ YOU ကယောကသင်ဤHORSES horses ကမြင်းတွေဆိုတော့စကမိုက်ထုံရဲ့ဓာတ်ရိုက်ဒီပေကမြင်းတွေကိုကင်ထားပါပေါ့ဒီနေရာမှာထည့်မပြောထားပေမဲ့နားလေပြီးသားဖြစ်ရမှာကတော့မြင်းတွေရဲ့ဇကြိုးတွေကိုကင်ထားပါဆွဲထားပါဆိုတာပါပဲဒါကြောင့်ဒီအသုံးရဲ့ idiom ဆိုတဲ့သွယ်ပိုက်ဒီပေကတော့ရှင်းပါတယ်တစ်ခုခုကိုမလုပ်သေးပဲဆိုင်းထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်ထားရင်ဇကြိုးကိုဆွဲထားပါလို့ညီညွှန်းပြောတာ ਨੇ အတူတူပဲဖြစ်ပါတယ်။အလားတူပါပဲ။နေ့စဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူး။လုပ်မဲ့အချိန်ဤမရသေးဘူး။ဆိုင်ထားပါလို့ဆိုရင် ATM အသုံးရ Hold your horses လို့တင်စားပြောတာဖြစ်ပါတယ်။တနည်းအားဖြင့်တော့ခဏနေပါဦးဆိုင်ထားပါမလောပါနဲ့လို့ညီညွှန်းတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Many of the world's biggest banks are eager to move into Burma. But the country's central bank says, hold your horses.
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Many of the world's biggest banks are eager to move into Burma, but the country's central bank says, hold your horses.
အလုပ်တစ်ခုကိုခိတ္တဆိုင်ထားပါအောင်အခြေအနေမပေးသေးဘူးနေပါအောင်ဆိုရင် ATM အသုံးအရာဘယ်လိုပြောမလဲ?
Hold your horses.
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါလေ
။ဒါတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။မြမနိုင်ငံအတွက်အခက်အခဲဆုံးဖြစ်တဲ့တိုင်းရင်းသားပြဿနာအပေါ်မှာလက်ရှိအစိုးရကင်တွဲဖြစ်ရှင်းနေပေမဲ့ရလဒ်တွေမတွေ့ရသေးဘူးလို့ပမ္မောက်ခဒေးဗစ်စတိုင်လော့ကပြောဆိုပါတယ်။ဒီပြဿနာဖြစ်ရှင်းရတာဘာကြောင့်ခက်ခဲရသလဲဆိုတာကိုမြမအရေးကျွမ်းကျင်သူပမ္မောက်ခကြီးနဲ့ဥကြော်ဆန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ။
Professor Steinbach, Nimananga ma taina lumuzuri ye, nangangi si ethnic nationalism pubiwa, chitwala elo chino timiware, era mamma drakna, manesuin, bayang lupchilayares or thunda bibakna.
I won't say universally, but around the world, including in the United States. But in Burma, it's a special.
Taha loka niya matia ludo, pyojimau, taime, gavane one, tuniyavare, medican pirazu pao mabe. ဒါပေမဲ့မြန်မာပြည်အတွက်ပို့ပြီးတော့စိုးရင်ရတာကတိုင်းရင်းသားအုပ်စုတချို့နဲ့ပမာတို့အကြားအတိတ်ကစစ်ပွဲတွေရှိခဲ့တာတွေအမြင်မကြည်လင်မှုတွေရှိနေလို့ဖြစ်ပါတယ်။ဒါတွေကြောင့်အခြေအနေတွေပို့ပြီးတော့စိုးနေပါတယ်။ပြီးတော့ဒီမိုကရေစီဖြစ်ထွန်းလာတော့ရာယာကိုလူသိရှင်ကြားလူရုရှိမှောက်ငင်းခုံရတာတွေဖြစ်လာပါတယ်။တကယ်တော့စစ်စနစ်နှိမ့်မှုတွေဆိုတာလူရုရှိမရောက်ဖဲအချင်းချင်းပဲတီးကြလောရတာ ရယူရမှာပါအစ်စင်တိုင်းမှာလူလူရှိရောက်အောင်တင်ပြနေတိုင်းဒါအတော်ခက်ခဲပါတယ
်ဒီတိုင်းရင်းသားလူမျိုးရေးပြဿနာပြည်လည်ရေးအတွက်အခုလက်ရှိ NLD အစိုးရရဲ့အထောက်အမှုတွေအပေါ်မှာရောဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
Well of course I've always said that the ethnic problem is a central problem facing the country from independence on. And the military made it worse. Civilians never solved it before.
တိုင်းသားပြည်နာဟာမြန်မာနိုင်ငံရဲ့အဓိကအကြုံပြည်နာလို့ကျွန်တော်အများအားပြောခဲ့ပါတယ်။ဒါဟာလွတ်လပ်ရေးရပြီးကြတဲ့ကပါ။ဒါကိုစစ်တပ်ကပို့ပြီးတော့ဆိုးအောင်လုပ်ခဲ့ပါတယ်။ဥနုယတာအစိုးရကလည်းမဖြေရှင်းနိုင်ခဲ့ပါဘူး။ဒေါ်ဆန်းစုကြည်ဖိုးကတော့ဒီပြည်နာပြည်လဲအောင်လုပ်ကိုလုပ်ရမှာပါ။ဒါဟာတိုင်းပြည်အတွက်အရေးကြီးတဲ့ပြဿနာဖြစ်နေုံသာမကပါဘူး။ပင်လုံသဘောတူညီချက်ရရှိရေးမှာသူ့ဖခင်ကိုယ်တိုင်အဓိကဥဆောင်ပါဝင်ခဲ့တာလည်းဖြစ်ပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ဟာဒီကိစ္စကိုတကယ်ကင်တွယ်လှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းရလတ်ထွက်ပေါ်လာတာကျွန်တော်မတွေ့ရသေးပါဘူး
။အဲ့လိုရလတ်ထွက်ပေါ်မလာနိုင်တာဘာကြောင့်ပါလဲခင်ဗျာ
။ Well, I'd say there are critical issues. Number 1
Well, not in any order of priority, but certainly. ဖက်ဒရယ်စနစ်ကတော့တင့်တော်တယ်လို့ကျွန်တော်လည်းထင်ပါတယ်။ဘယ်လိုပုံစံဖြစ်မဲကိုပိုင်အုပ်ချုပ်ခွင့်ကိုဘယ်အတိုင်းအတာထိရယူမယ်ဆိုတာကိုတတ်မှတ်ပြောဆိုတာမတွေ့ရသေးပါဘူး။သဘောကွဲလဲမှုတွေကိုပဲတွေ့နေရပါတယ်။ဒီအပေါ်မှာစစ်တပ်ကလွန်စွာတံမြက်ရှိနေပါတယ
်။တိုင်းသားအင်အားစုတွေယူဆထားတာကတော့စစ်တပ်ဟာသူတို့လက်နက်စွန့်ဖို့သာအဓိကလိုလားနေတယ်လို့ပြောနေကြပါတယ်
။ Yeah, well, the military says there's one dumbata according to the constitution. That's us.
စစ်တပ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်တစ်ခုတည်းရှိရမယ်ဒါဟာငါတို့ပဲလို့ဆိုပါတယ်ဆိုတော့မင်းတို့ကငါတို့အထက်ကိုဝင်ရမယ်လက်နက်ချအမမဟုတ်လက်နက်စွန့်အဲ့ဒီနောက်ငါတို့နဲ့အတူဆွေးနွေးရမယ်လို့ဆိုပါတယ်ဒီလိုပြောတာဟာငြင်းငြင်းလန်းစားမဟုတ်ဘူးလို့တိုင်းရင်းသားတွေဘက်ကပြောတာကျွန်တော်လုံးဝသဘောတူပါတယ
်ဆိုတော့တကယ်လူဖြစ်နေတာနိုင်ငံရေးဆွေးနွေးပွဲတွေကိုအရင်လို့သဘောတူညီမှုရမှလက်နက်စွန့်မယ်ဆိုတဲ့သဘောပေါ့ခင်ဗျာ
Well then the question is how do you integrate local forces ethnic forces into
အဲ့ဒီတော့လောကမှာကဒီတိုင်းသားအင်အားစုတွေကိုတိုင်းပြည်ရဲ့စစ်တပ်ထဲဘလို့ပေါင်းစည်းထည့်သွင်းမလဲဆိုတာဖြစ်ပါတယ်ဒါဟာတိတ်ပြီးတော့ခက်ခဲတဲ့ကိစ္စပါစိတ်ကောင်းစေတနာကောင်းနဲ့လုပ်ရင်တော့အဆင်ပြေနိုင်ပါတယ်အမေရိကန်ပြည်တော်စုမှာဆိုလို့ရှိရင်ပြည်နယ်တစ်ခုချင်းစီမှာ National Guard ဆိုတာရှိပါတယ်ပြည်တော်စုစစ်တပ်ကလိုအပ်ရင်သူတို့ကိုဆင့်ခေါ်နိုင်တယ်လို့သူတို့ဒေသအတွင်းလုပ်ငန်းတာဝန်တွေလည်းရှိပါတယ်ရေးကြီးတာငလင်းလှုပ်တာဟာရီကိန်းမုန်တိုင်းဝင်တာစတဲ့တဘာဝဘေးအန္တရာယ်တွေအတွက်လှုပ်ဆောင်ရပါတယ်။လက်နက်အင်အားအတော်သင့်ရှိပြီးတော့တဟာပြည်နယ်အားလုံးစည်းလုံးညီညွတ်ရေးအတွက်ချင်းချောက်မှုမဖြစ်စေရပါဘူး။ဒီပြည်နယ်တပ်ဖွဲ့တွေဟာပြည်တွင်းစစ်မတိုင်ခင်ကတည်းကရှိလာခဲ့တာပါ။ဒါမျိုးဖြစ်နိုင်မလားဆိုတာမြန်မာတွေစဉ်းစားသင့်ပါတယ
်။ဘာမှမဟုတ်ခင်ဗျာနောက်တစ်ခုကျွန်တော်မေးချင်တာကတိုင်းရင်းသားပြဿနာနဲ့တရုတ်ရဲ့အခက်ကဏ္ဍဖြစ်ပါတယ်။မြန်မာနိုင်ငံတိုင်းရင်းသားပြဿနာပြည်လည်ရေးမှာတရုတ်အခက်ကဏ္ဍဘလောက်အရေးကြီးတယ်ဆိုတာဖြစ်ပါတယ်။
Well, they want China wants a peaceful border.
တရုတ်ကတော့ငြိမ်းချမ်းနေတဲ့နယ်စပ်ဒေသတွေရှိနေစေချင်တာ
ပါ။ဆိုတော့နယ်စပ်ဒေသပြရလားခင်ဗျာ။တနိုင်ငံလုံးငြိမ်းချမ်းရတော့မဟုတ်ဘူးလား
။ Well, they want a peaceful union of Burma.
အဲ့ဒါပါလေငြိမ်းချမ်းတဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်ထွန်းဖို့တရုတ်ကလိုလားပါလေ။ဒါပေမဲ့အများရန်သူတို့ဦးစားပေးနေတာကနယ်စပ်ဒေသပါ။ပြီးတော့အဲ့ဒီနယ်စပ်မှာအမေရိကန်တွေရှိမှာကိုလည်းသူတို့မလိုလားပါဘူး။ဒ
Well, that's a
good question. The WHA are kind of a special case of now because the WHA were recruited into the Burma Communist Party.
That's why they made it in the WHA. WHA is the Horonga Bamati Communist Party. That's why they made it. WHA is the WHA is the WHA. WHA is the WHA. WHA is the WHA. WHA is the WHA. What up with her in our council table? Number one, what is her siwa ye ya, yinche mu ya, chika apin, yunane, kwejalu miyababu, sanwe mu, yininyo namu, chong riga sa, badazga ten cha po cha muri mawa, teo badazga be pibare. Through her tija pine lojin jaraba, champine ye, say by lem chichimau, teo nanga ye, say by lem chichinabau. Now tik tadin at chakugaro, dinezaka lumiozuriha. မြန်မာနိုင်ငံတဲကလူဦးရေတိုင်းပဲတရုတ်ဘက်မှာရှိနေကြတယ်ဆိုတာပါပဲသူတို့ဟာနေဆက်တစ်ဖက်တစ်ချက်ဥတဟိုဝင်ထွက်သွားလာလှူရှားနေကြတာပါဆိုရင်တရုတ်ကသူတို့ကိုဘာကြောင့်လက်နဲ့တက်ဆင်ပေးရလဲခင်ဗျာ
I would not I don't want to see the Chinese mobilize the war
တယုတ်လည်းမဟုတ်ပါဘူးအမေရိကန်လည်းမဟုတ်ပါဘူးခက်တော့တိတ်ခက်ခဲပါလိမ့်မယ်အချင်းယူရပါလိမ့်မယ်တယုတ်ကဒီဝါရီကိုကူညီထောက်ပံ့နေရဟာမြန်မာအစိုးရပေါ်အပေးအယူလို့ဈေးစစ်ဖို့ဒါဘာဂိနင်းချစ်စ်အနေနဲ့စုံတယ်လို့တချို့ကတွက်ကြပါတယ်ဟုတ်ပါသလား
I don't think they need that. They have bargaining chips already
ဒီတော့ကမလို့အဘူးထင်ပါတယ်သူတို့ကအကြက်ကန်ဈေးစစ်စရာမလို့တော့ပါဘူး
မြန်မာဘက်ကငွေကြေးအမြောက်များလိုအပ်နေပါတယ်တရုတ်ဘက်ကဒီငွေတွေကိုချေးနိုင်ပါတယ်အထူးသဖြင့်တရုတ်ဖွင့်ထားတဲ့အခြေခံအစာဥပဒေရှိနေပါတယ်ဆက်တဲ့မိကျင်တာကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိုဘားမားလက်ထက်ကထားစီရတဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုအခုဆွန့်လွှတ်လိုက်ပြီလို့ဆိုရမှာလား
The Trump administration would like to destroy any remnants of the Obama administration
Trump အစိုးရကအိုဘားမားအစိုးရလောက်ခဲ့တဲ့မြတ်တစ်ခုမကျန်ဖျက်ဆီးခြင်းနေတာပါ
အောင်မြင်မှုဟူသမျှလည်းဖြစ်မှာပါပဲသူပြောတဲ့မိန်ကလေးမှာကိုဖော်ပြနေပါတယ်တရုတ်ဘက်ကမြန်မာကိုစုံပြီးတော့အိန္ဒိယသမုဒ္ဒရာကိုကြီးစိုးလာခံတယ်ဆိုရတာမဟာဗျူဟာပြဿနာပေါ့ခင်ဗျာဒါကတော့
Trump အစိုးရဂရင်းဆိုင်ဘူးဆိုတဲ့သဘောလားရောအိန္ဒိယအင်းဒိယသမုဒ္ဒရာဘက်ထွက်ပေါက်လိုချင်နေတာကျွန်တော်နားလည်ပါတယ်
Trump ကဒါတွေကိုမသိပါဘူး သူ့ဆိုအဖွဲ့ကဒီချင်းတွေကိုသိရှိနားလည်သူတွေပြောတာကိုလည်း तू नाम ठाउँ मा उ स्कॉट मार्शल हा तै काउ मा रे डेरिक मिचेल ले तै काउ ना मा बे दैमे तुरु हा दी केसा अट्वे येशी मुवारा छा मट ते निया मा ल्वा मो मु लोंग वा मा शी बा उ बा मा मा टट नै मा उ दा वन ने जा काउ ने केसा बा
पी रिन वो ब्यान जी यिन म्यामा नाइंग गा मा ताइन दा ले ने काई अफ्वे री सी नि दे म्या सिटा गा आना छुप काई ने उ मा बे बो खन्या
वेल द मिलिटरी दे डोंट हैव अ प्रीटेक्स्ट दे हैव द कंट्रोल आई मीन
सिटा गा अचाउ प्या नि सिया मलो रो बा उ အခုလဲသူတို့ကအာနာချုပ်ကင်ထားတာပါပဲဒေါ်ဆန်းစုကြည်ရဲ့အရသားဆိုးအဖို့အကန့်အသတ်တွေအစမတန်ရှိနေတာပါဒါပေမဲ့စစ်တပ်ရဲ့ထိန်ချုပ်မှုရုတ်ရော့သွားနိုင်တဲ့အခြေအနေတွေရှိပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေမိုက်မိုက်ယူယူနဲ့မဟုတ်တာတစ်ခုခုလုံးမလာရင်ဥပမာလွတ်လပ်ရေးယူမယ်ဆိုတာမျိုးနောက်တစ်ချက်ကလဲမြန်မာလူ့အဖွဲ့အစည်းအတွင်းမှာအာနာတက်လန်းကိုစစ်တပ်ကကြီးပဲမချုပ်
ော့တိတ်မတွေ့ရသေးပါဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာတစ်ခုကတော့တိုင်းသားလက်နက်ကိုင်ပြဿနာသည်စီးပွားရေးနဲ့သာပတ်သက်တယ်ဒီဒေသတွေဖွံ့ဖြိုးတိုးတက်လာပြီဆိုရင်ဘသူမှအသက်ဆုံးပြီးလက်နက်ကိုင်တိုက်တော့မှာမဟုတ်ဘူးဆိုတဲ့အယူဆဖြစ်ပါတယ်ဆရာကြီးဘယ်လိုသဘောပါလဲ
Well, but the point is you've got to change the constitution to allow economic development. You've got to allow the
ဒါပေမဲ့ဒီလိုဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကဖွဲ့စည်းပုံအခြေခံဥပဒေကိုအရင်ဆုံးပြင်ရပါလိမ့်မယ်။ဒေသအာဏာပိုင်တွေသူတို့ဒေသနဲ့ဆိုင်တဲ့အခွန်အောက်တွေကိုသုံးစွဲနိုင်ခွင့်ပေးရပါမယ်။ဒေသဥပဒေပြုလွှတ်တော်တွေကိုပို့ပြီးတော့အာဏာအနှင်းရပါလိမ့်မယ်။ဥပဒေပြုခွင့်ထိန်းချုပ်ခွင့်တွေပေးရပါလိမ့်မယ်။အဲ့ဒါမှစူပူတောင်းညံ့မှုတွေကြာဆင်းသွားပါလိမ့်မယ
်ဒါကတော့တိုင်းရင်းသားပြဿနာဖြစ်ရှင်းရဘာကြောင့်ခက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့မြမအကြီးတုံးသက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုနောက်ထပ်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်အစီအစဉ်ကိုတင်ဆက်ပါမယ် မမိုးတီတာညွန့်လင်ဘာကိုယုံကြည်တယ်ဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ကံကံရဲ့အကျိုးကိုယုံကြည်ပါတယ်အခုအသက် 30 ကျော်လာတဲ့အချိန်မှာဒါကိုလက်တွေ့ကြုံလာရတယ်ပေါ့နော်ကိုဘွားမှာတောင်မှနေဟိုကောင်းတဲ့စိတ်နဲ့လှုပ်လိုက်တဲ့အရာလေးကောင်းတဲ့အကျိုးအငြင်းနဲ့ပြန်ရတယ်လို့ခံစားရတယ်ပေါ့နော်ဥပမာကိုကလူတယောက်ကိုကူညီလိုက်တယ်ဘာလို့မှလည်းမမျှော်မှန်းဘူးပေါ့နော်သူ့စီကဘာရမှဆိုပြီးတော့အဲ့လိုမျိုးမမျှော်မှန်းမဲနဲ့လည်းကူညီလိုက်တယ်ဒါပေမဲ့လေအဲ့လိုကူညီလိုက်တဲ့အကျိုးလေးတွေကသူ့စီကပြန်ပ ကြီးလာတဲ့အခါမှာပို့ပို့တိလာတာလေကိုယ့်ရဲ့မိဘတွေကိုပို့ပြီးဂရုစိုက်လာမယ်ဆိုတာမျိုးပေါ့နော်အထူးသဖြင့်ကိုယ့်ကိုမွေးခဲ့တဲ့ကိုယ့်ရဲ့အမေပေါ့နော်အဲ့လိုအမေကိုလေအရန်ဂရုစိုက်ရမယ်အရန်ချက်ရမယ်သူလိုချင်တာလေးတွေကိုကိုယ်ကပို့ပြီးတော့ဂရုတစ်ဆိုင်လေးလှုပ်ပေးရမယ်ဆိုတာလေးလည်းပို့တိလာပါတယ်အထူးသဖြင့်အမေကအသက်ကြီးလာတဲ့အချိန်ပေါ့နော်ကျမတို့သားသမီးတွေကလည်းအသက်ကြီးလာတယ်အဲ့ဒီလိုပဲဟိုအဲ့အချိန်မှာအမေကိုပို့ပြီးတော့ဟိုကိုချင်းစာလာပါတယ်အမေကိုပို့ပြီးဂရုစိုက်မယ်ဂရုစိုက်ရမယ်ဆိုရင်ပို့တိလာတယ်ပို့ပြီးကျင်းလာရမယ်ဆိုတော့ပို့တိလာတယ်အဲဘာဖြစ်လဲဆိုတော့ဟိုလူကြီးတွေကအသက်ကြီးလာတဲ့အများသူတို့ကစိတ်အားငယ်ရာတွေရှိရဲစိတ်သူတို့စိတ်လေးကဟိုကလေးလိုပြန်ဖြစ်သွားတဲ့အချိန်မှာကိုရီးယားပြန်ပြီးတော့ပေါ့နော်ဟိုကိုရီးငယ်ငယ်ကကိုရီးကိုဟိုအမေတွေဘလို့ပြည့်စုခဲ့တယ်လဲစိတ်ရှည်ခဲ့တယ်လဲအဲ့လိုမျိုးလေးတွေနဲ့ပြန်ပြီးတော့ကိုချင်းစာတရားထားပြီးတော့ဟိုဂရုတစ်ဆိုင်လေးနဲ့နွေးနွေးထွေးထွေးဆက်ဆံမှုကျင်နာဖို့လိုအပ်ပါတယ်နောက်ဆုံးတစ်ခုကလေဟိုကျမရဲ့ဘဝမှာလောဘစိတ်လည်းအမြဲတမ်းဟိုနည်းနည်းပဲထားတယ်ပေါ့နော်လောဘစိတ်နည်းတယ်ဆိုတာနဲ့လူရဲ့စိတ်တရားနဲ့ကြည်လင်ပါတယ်ရှင်ဟိုစိတ်ကိုကြည်လင်တယ်လို့လည်းပေါ့နော်နောက်ဘဝကူးမယ်ဆိုရင်လည်းစိတ်ကဟိုဖြူစင်တယ်ရှင်းတန်တယ်ပေါ့နော်ကျမကဟိုလေအတားတော့တိတ်မကြည့်သေးပါဘူးနော်ဒါပေမဲ့လေကျမအခုချိန်မှာတည်သွားမယ်ဆိုလို့ရှိရင်တော့မှနောက်တရားဆရာတွေစိတ်ပူဆရာတွေမရှိဘူးဘာလို့လဲဆိုတော့ဘဝမှာဟိုဘသူကိုမှလည်းပေါ့နော်အခုချိန်ထိမကောင်းတဲ့စိတ်လည်းမရှိခဲ့ဘူးဟိုမကောင်းတာတွေလည်းသူများကိုနှာကျင်အောင်ဒုက္ခရအောင်လည်းတစ်ခါမှမလုပ်ခဲ့ဘူးဟိုလောဘစိတ်လည်းနေတဲ့အတွက်ပူပန်တော့ကဖြစ်စရာလည်းမရှိပါဘူးအဲအဲ့ဒါပဲကျမရဲ့ဘဝယုံကြည်စရာယုံကြည်ရာဖြစ်လို့ပေါ့နော်အခုဒီအစီအစဉ်လေးကနေညှဝေပေးလိုက်ချင်ပါရှင်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့မတ်မိုးတီတာညွတ်လင်ရဲ့ယုံကြည်ရာကိုနားဆင်ကြရဖြစ်ပါတယ်။သူယုံကြည်ရာအပတ်စဉ်အစီအစဉ်ကိုတင်းနှင်းလာနေညဘက်နဲ့ကြာသာပတင်းနေမင်းတစ်ဖက်အစီအစဉ်ဒီမှာတင်ဆက်ပေးနေပါတယ
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောရစီမခင်ဗျာ။သတိနိုင်ငံနိုင်ငံပြန်လည်တင့်မြတ်ရေးနဲ့ပေါင်းစည်းရေးကိုအမေရိကန်အစိုးရကပံ့ပိုးတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအင်ဒိုပါကွန်ခေါ်အင်ဒိုပစိဖိတ်ကိုကဲမှုစစ်ဌာနချုပ်ကတိရီလင်္ကာအရှေ့ပိုင်းပြည်နယ်ကကျောင်းနှောင်းကိုအစ်စ်ပြန်လည်ဆောက်ပေးခဲ့ပါတယ်။ဒီလအစောပိုင်းကျင်းပတဲ့ကျောင်းဖွင့်ပွဲဖဲချိုးပြတ်အခမ်းအနားမှာအမေရိကန်ကိုယ်စားလှယ်ပါကွန်စစ်ဌာနချုပ်ကဗိုလ်ကြီးရောဘတ်ဟောဘရုခ်နဲ့ပြည်သူ့စစ်တမ်းရေးဌာနအရာရှိဂျင်းရာဆူတို့တက်ရောက်ခဲ့ကြပြီးတိရီလင်္ကာဘက်ကတော့အမျိုးသားပြန်လည်တင့်မြင့်ကြီးနဲ့ပေါင်းစည်းရေးဌာနဒူဝန်ကြီးအာလီဇာဟီမော်လာနာဂျမအီဒူဝန်ကြီးဇာဂျွန်အဘူဘူကာနဲ့ပညာရေးဌာနဒါရိုက်တာအာဟမက်ဂျွနာဤတို့တက်ရောက်ခဲ့ကြပါတယ်။ကဘာသာမူနာဤအယ်အာမင်းဆိုတဲ့အကြောင်းကိုအစ်စ်ပြန်ဆောက်ဖို့ပါကွန်စစ်ဌာနချုပ်ကဒေါ်လာ3သိန်းလှူဒန်းခဲ့ပါတယ်။ဒီလက်ဆောင်ဟာအမေရိကန်ပြည်သူတွေကနေတီးလင်ငါပြည်သူတွေအတွက်ပေးကမ်းခြင်းဖြစ်ပြီးအဲ့ဒီထဲမှာစာသင်ခန်းအဆောက်အုံအရေးပေါ်မီးပိုဆောင်နဲ့မိုးရေလီတာ1000ဆန့်နဲ့ရေလောင်ကန်စနစ်ပါဝင်တယ်လို့မတန်ဆွမ်းပြည်သူတွေအတွက်အင်သာစနစ်လည်းပောင်းဝင်ပါတယ်။ပါကွန်ဌာနချုပ်ဟာအဗ်ဒူကာဒါဆိုတဲ့အကြောင်းအတွက်လည်းဒေါ်လာ 200,000 ချော်ဖို့လှူဒန်းခဲ့ပြီးအဲ့ဒီမှာလည်း စာသင်ခန်းအဆောက်အအုံရေးပေါ်မိဖို့ကြောင့်နဲ့မိုးရေလီတာ1300ရေလောင်ကန်နဲ့မတန်ဆွမ်းပြည်သူတွေသုံးမဲ့အင်္ဂါဒီပောင်းဝင်လာပါအခုလိုအကြောင်းအကြောင်းပြင်ဆင်အသစ်ဆောက်လုပ်လိုက်တာကြောင့်ကျောင်းသားတွေတင်ကြားရေးခဏမှာတိုးတက်မှုရလာမှာဖြစ်ပြီးအဲ့ဒီဟာတစ်ဆင့်အရေးကြုံလာတဲ့အခါလူမှုအဖွဲ့အစည်းကိုပြန်လည်းအကျိုးပြုစေမှာဖြစ်ပါတယ်ဒီအကြောင်းအကြောင်းကိုပြန်ပြင်ဆောက်ဖို့ ီလင်္ကာမြို့တော်ဟောင်းဘက်ဒီကာလိုအာမှာရောက်နေတဲ့အတွက်ဂုဏ်ယူစရာဖြစ်ပါတယ်လို့မစ္စတာရာဆိုကပြောပါတယ်ဒီနှစ်ဟာတီလင်္ကာအမေရိကန်တန်တမာဆက်ဆံရေးအနှစ်80ပြည့်ကိုကျွန်တော်တို့ဆင်နွှဲနေတာပါ1948ဖေဖော်ဝါရီလ4ရက်နေ့ကတီလင်္ကာနိုင်ငံလွတ်လပ်ရေးရချိန်မှာပထမဆုံးအသိမှတ်ပြုခဲ့တာကအမေရိကန်သမ္မတထရူးမန်ပဲဖြစ်ပါတယ်အဲ့ဒီအချိန်ကစလို့တီလင်္ကာဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ဒေါ်လာ1ဘီလီယံပံ့ပိုးခဲ့ပြီးဖြစ်ပါတယ်စာတင်ကြားရေးမှာအခုလိုအရေးပါတဲ့အကြောင်းတွေကိုပညာရေးဝန်ကြီးဌာနနဲ့လက်တွဲပြီးပြုပြင်တိဆောက်ခွင့်ရတဲ့အတွက်ကျွန်တော်တို့ဂုဏ်ယူမိပါတယ်လို့မစ္စတာရာဆိုးကပြောပါတယ်ပညာရေးဟာတောက်ပတဲ့အနာဂတ်တကားကိုဖွင့်နိုင်မဲ့တော့ချက်ဖြစ်တယ်ဆိုတာကိုကျိုးပန်းလုတ်ကင်နေကြတဲ့ဆရာဆရာမတိုင်းသိကြမှာပါလို့သူကပြောသွားကြမှာနော်။
American Soya ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ကြည်ပါပြီ
။ဆိုရရှင်တို့အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOA အဖို့မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတည်ပြုအပ်ပါတယ်ခင်ဗျာ။ VOA American တန်ကနေအခုမနေ့ဖက်လက်ရှိထုတ်လင်းပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 1083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုရေဒီယိုနဲ့ Facebook စာမျက်နှာတွေမှာက VO ရဲ့အင်တာနက် website ဖြစ်တဲ့ www.burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါလေခင်ဗျာဒီဦးမြန်မာပိုင်းကကြာတာပရိနိမနခင်စီစဉ်နေဆက်လက်ထုတ်လင်းနေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥကျော်စံတာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မေဂန်မနဒေါ်နယ်ထရမ့်နဲ့ရုရှားကောင်ဆောင်ဗလာဒီမာပူတင်တို့ရဲ့ဒုတိယအကြိမ်ခြေစည်းတွေ့ဆုံမှုဟာလာမယ့်နှစ်အထိမဖြစ်နိုင်သေးဘူးလို့အင်ဂျီရောကကြေညာလိုက်ပါတယ်2016သမ္မတရွေးကောက်ပွဲရုရှားဝန်ဆွဲမှုနဲ့ပတ်သက်ပြီးအထူးစွန့်စမ်းရရှိရောဘတ်မူလာရဲ့စွန့်စမ်းစစ်ဆေးမှုပြီးပြည့်စုံတဲ့အထိသမ္မတထရမ့်ကဒီတွေ့ဆုံမှုကိုဆန်းငန်းထားခြင်းလေလို့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တာကကြေညာလိုက်တာဖြစ်ပါတယ်2016နှစ်တုန်းကယူကရိန်းနိုင်ငံခရိုင်းမြောက်ကျွန်းစွဲကိုရုရှားသိမ်းပိုက်မှုပေါ်အစိမ်းအပြုဖို့ရည်ရွယ်ချက်မရှိဘူးဒီခရိုင်းမြောက်ကိုယူကရိန်းအစိုးရနဲ့ပြန်အပ်တဲ့အထိရုရှားဘော်စီးပွားရေးဂျန်ကပ်မှုတွေဆက်လက်ထားရှိမယ်လို့အမေရိကန်ဆွေးကျင်ရတဲ့ထွက်ပေါ်လာချိန်မှာပဲထိပ်သီးဆွေးနွေးမှုကိုရွှေဆိုင်ကြောင်းကျင်းပလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတကတော့အကြာကုန်သွယ်ရေးဆိုင်ရာအငင်းပွားမှုကိုဆွေးနွေးပြောဆိုကြဖို့နဲ့အဲဒီကာလအတွင်းနောက်ထပ်ကုန်သွယ်ခွင့်ချမှတ်ထားရမျိုးရဲ့မလုပ်ကြဖို့သဘောတူညီလိုက်ကြပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ EU ဥက္ကဋ္ဌဂျွန်ကလော့ဂျန်ကာတို့အင်ဂျီရောမှာ၃နာရီနီးပါးကြာဆွေးနွေးပြီးအောင်တော့အခုလိုသဘောတူညီလိုက်ကြတဲ့အကြောင်းကျင်းပချက်ပေါ်ထွက်လာတာဖြစ်ပါတယ်။ကုသံရံဝယ်ရေးစုစုပေါင်းရဲ့ကပတ်ကုသံရံဝယ်ရေးစုစုပေါင်းရဲ့တဝက်ရှိတဲ့သူတို့နှစ်ဖက်အကြံကုံသွေးရေးမှာအငင်းပွားမှုကိုလက်ရှိချိန်မှာထပ်ပိုပြီးမဆိုးအောင်ပြုလုပ်ဖို့သဘောတူညီလိုက်တာဖြစ်တယ်လို့ဆိုပါရစေ။ပထမဆုံးအနေနဲ့ကုံသွေးရေးအခွင့်လုံးဝမကောက်ဖို့ကုံသွေးရေးတားဆီးတွေလုံးဝမထားဖို့နဲ့မော်တော်ယာဉ်ထုတ်လုပ်ရေးလုပ်ငန်းမဟုတ်တဲ့လုပ်ငန်းတွေပေါ့အစိုးရကအကူအညီကောက်ခံတာမျိုးမလုပ်ဖို့သဘောတူကြတယ်လို့ဆိုပါရစေခင်ဗျာ။
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံသာကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကျွန်တော်တို့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လင်းပေးမယ့်အစီအစဉ်ကို300m 16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နေပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကမ္ဘာနောက်ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.